မြန်မာနိုင်ငံမှာအမျိုးသမီးတွေဟာနှီးမျိုးစုံနဲ့အခွင့်အရေးချိုးဖောက်ခံနေရတယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့ဒီကနေ့ကြေညာချက်အရသိရပါတယ်ခင်ဗျာအထင်ရှားဆုံးဥပမာတစ်ခုလောက်သိပြရစေခင်ဗျာဘယ်လောက်ထိဆိုးဝါးချိုးဖောက်ခံနေကြရလဲဆိုတာ
ဟုတ်ကဲ့ကျွန်တော်တို့အမျိုးသမီးများအဖွဲ့ချုပ်ကနေဒီတော့မှဖွဲ့ဝင်ဖွဲ့စည်းတဲ့ဖြစ်တဲ့အရင်းအမျိုးသမီးစည်းရုံးတို့ဆောင်ပေါ်မြေအစ်နက်ဝတ်တို့ကကျေနိုဘက်ကအဲ့လိုမျိုးကျွန်တော်တို့အတိုင်းအတူတွေကနေပြီးတော့မှကျမတို့သင်ခန်းစာတွေထုတ်ပြန်လာတာတွေရှိတယ်။အဲ့ဒါကိုကြည့်ချင်အားဖြင့်ကျမတို့အမျိုးသမီးတွေကဘယ်လောက်အထိချိုးဖောက်ခံရလဲဆိုတာကိုတွေးရမယ်။ဒါချိုးတစ်ချက်တော့ဒီမြန်မာပြည်အရှိတ်ချမ်းမှာဆိုလို့ရှိရင်လည်းပဲတိုင်းရင်းသားဒေသတွေမှာသူတို့တွေရဲ့ချိုးစိတ်ကအမျိုးသမီးတွေကပေါ်တာဖြစ်အဓမ္မခံစေတာတို့နောက်ပြီးတော့အဲ့ဒီအမျိုးသမီးတွေကိုလည်းပဲသူတို့တွေကတစ်ချိန်တည်းမှာမတရားအနိုင်ကျင့်လို့မဒိန်ကျင့်မှုတွေရှိတယ်နောက်တစ်ခုကလည်းပဲနိုင်ငံရေးမှာပါဝင်တဲ့အမျိုးသမီးတွေကိုလည်းပဲသူတို့တွေကနိုင်ငံရေးအကျဉ်းစုတွေဆိုလို့ရှိရင်လည်းကျမတို့ကတခြားနိုင်ငံရေးအကျဉ်းသားတွေကသူတို့တွေကပို့ပြီးခံစားရတာဒီအဲ့လိုကိုသူတစ်ချိန်အဖြစ်ကျမတို့အမျိုးသမီးတွေကပို့ပြီးတော့နိုင်ငံရေးအကျဉ်းသားတွေခင်ဗျာဆိုလို့ရှိရင်အမျိုးသမီးတွေကပို့ပြီးတော့ခံစားရတယ်နောက်ကစီစဉ်နေနေမှာဆိုလို့ရှိရင်ကျမတို့ရဲ့အမျိုးသမီးတွေကတခြားသောအမျိုးသားတွေလည်းကျမတို့ကပို့ပြီးခံစားရတယ်ဆိုတာကျမတို့တွေ့ရတယ
်အမျိုးသမီးတွေအကြမ်းဖက်ဖိနှိပ်ခံရမှုတွေနောက်ပြီးတော့နိုင်ငံရေးမှာပါဝင်ခွင့်မရအောင်ကန့်သက်ထိန်းချုပ်ခံရမှုတွေဟာအစီအစိုးရကနေပြီးတော့အစီအစဉ်ချလှုပ်ဆောင်နေတာဖြစ်တယ်လို့လည်းဒီကြေညာချက်မှာရေးထားတာကျွန်တော်တို့ဖတ်ရပါတယ်ဆိုတော့ဘလို့အစီအစဉ်ချပြီးတော့လုပ်နေတယ်ဆိုတာပေါ့ဒီလက်တွေ့တာကအဖြစ်ဘလို့ပြောနိုင်ပါသလဲခင်ဗျာ
အဲ့ဒါကဘလို့ပြောနိုင်လဲဆိုလို့ရှိရင်ကျမတို့ခုနတော့ပြောသလိုမျိုးပေါ့နော်ဒီတိုင်းရင်းသားဒေသတွေကိုသူတို့ကချိုးချုပ်ဝင်မယ်ဆိုလို့ရှိရင်လည်းပဲဒေသတိုင်းမှာဆိုလို့ရှိရင်သူတို့ရဲ့လုံနည်းတွေကဘယ်နေရာပဲရရောက်ဒီမြင်းဂျူဟာအတိုင်းမဲ့သူတို့တွေတုံ့ချသွားတာကိုတွေ့ရတယ်နောက်ပြီးတော့လည်းစစ်တပ်ကနေပြီးတော့အဲ့ဒီဒေသကနေပြီးတော့တခြားဒေသကိုကြောင်းနေဆိုတာကလွယ်ပြီးတော့သူတို့ရဲ့လုံဟန်တွေကအကုန်လုံးအတူနေတယ်နောက်ပြီးတော့တနေ့နဲ့တနေ့သူတို့တွေရဲ့လှုပ်ရှားမှုတွေကလည်းပဲအဲ့လိုမျိုးဖြစ်နေတယ်နောက်ပြီးတော့သူတို့တွေကဒါမျိုးလုပ်မယ်ဆိုတာကလည်းပဲသူတို့တွေမှာအစီအစဉ်တခြားနဲ့ရှိနေတယ်ဆိုတာကိုလည်းပဲကျမတို့ကအဲ့လိုမျိုးယူနေ
စေစိုးကလည်းအခုဒီနှစ်ထဲမှာရွေးကောက်ပွဲလုပ်မယ်လို့ပြောထားတာရှိပါတယ်။ဆိုတော့အခုနှစ်မှာရွေးကောက်ပွဲလုပ်ပြီးတော့ပေါ့လေ2008ခုနှစ်ဖွဲ့စည်းအုပ်ချုပ်ဖို့အတိုင်းအုပ်ချုပ်သွားမယ်ဆိုရင်ဒီအနာဂတ်ကာလမှာဒီမြန်မာနိုင်ငံရဲ့အမျိုးသမီးတွေရဲ့အခွင့်အရေးတွေအမျိုးသမီးတွေရဲ့ပေါ်ရတွေဟာတိုးတက်လာနိုင်မယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံအနေနဲ့ယူဆပါသလားခင်ဗျာ။
ကျမတို့ရဲ့အမြင်မှာဆိုဒီ2008ခုဖက်စည်းပုံကိုတောင်းပြုပြီးတော့ဒီ2010ရွေးကောက်ပွဲကိုသွားမယ်ဆိုလို့ရှိရင်ဒီလောက်ရဆိုလို့ရှိရင်ကျမတို့ကခံကြပ်တက်ပဲဖြစ်တယ်ဆိုတာကျမတို့သုံးသပ်မိတယ်နောက်ပြီးတော့ရေရှည်ကွန်ပျူတာနဲ့အနာဂတ်ဒီမိုကရေစီနိုင်ငံတည်ဖို့သွားမယ်ဆိုတာလည်းသူတို့တွေရဲ့အဲ့လိုမျိုးကြွေးကြော်မှုကဆိုလို့ရှိရင်ခုနကတော့ကျမတို့ဟန်နိုင်လောက်ထားတဲ့အဲ့ဒီလောက်ရတွေကိုကြည့်မယ်ဆိုရင်အဖြစ်သူတို့တွေရဲ့အဲ့လိုမျိုးအနာဂတ်ဒီမိုကရေစီကိုနိုင်ငံတည်ဖို့သွားမယ်ဆိုတာလုံးဝဖိလာဆန့်ကျင်ဖြစ်နေတယ်ဆိုတာကျမတို့ကသုံးသပ်တယ်အဲ့လိုမျိုးမြင်တယ်
မြန်မာအမျိုးသမီးတွေဒီကနေ့ကြုံနေရတဲ့အခွင့်အရေးချိုးဖောက်မှုတွေကနေပြီးတော့ကင်းလွတ်ပြီးတော့ပေါ့လေအခွင့်အရေးတွေတိုးတက်ကောင်းမွန်လာအောင်လက်ရှိအခြေအနေမှာဘလူးနီးလန်းအနေနဲ့ဆောင်ရွက်သွားတင်တယ်လို့ယူဆပါတယ်ခင်ဗျာ
ကျွန်တော်တို့အနေနဲ့မြန်မာပြည်မှာရှိနေတဲ့တန်းအမျိုးသမီးတွေနိုင်ငံအစိုးရရဲ့ဖိနှိပ်ချုပ်ချယ်မှုအားနဲ့ပြည်တော်လွတ်မြောက်ဖို့ဆိုလို့ရှိရင်လည်းကျွန်တော်တို့ကဒီမြန်မာဒီမှာရှိနေတဲ့စစ်အစိုးရကျူးလွန်တဲ့ရာဇဝတ်မှုတွေကိုပေါ်ထုတ်နိုင်ရမယ်အဲ့လိုမျိုးပေါ်ထုတ်ပြီးတော့မှအရေးယူနိုင်မှသာဒီလောရတွေကရတဲ့ငါရမယ်တကယ်လို့ဒီသားကိုမှကျမတို့ကမပေါ်ထုတ်နိုင်ဘူးဆိုကြည့်ရင်ဒီလောရတွေကဆက်ဒီစစ်ဆိုရဆက်ပြီးတော့ကျူးလွန်နေအောင်မယ်ဆိုတာကိုကျမတို့ကအဲ့လိုမျိုးမြင်တယ
်နိုင်ငံတကာခုံရုံးကိုတင်နိုင်အောင်ဘာတွေများဆက်လုပ်သွားဖို့လိုပါတယ်ခင်ဗျာ
ဟုတ်ကဲ့ကျမတို့အခုဆိုလို့ရှိရင်ဒီပြီးခဲ့တဲ့နေ့ရက်3ရက်နေ့တုန်းကဆိုလို့ရှိရင်လည်းလူစုခုံရုံးတဲ့အနေနဲ့ကျမတို့ကအဲ့လိုမျိုးကဘာသိအောင်စစ်အစိုးရကဒီလိုကိစ္စတွေမှာကျူးလွန်နေပါတယ်ဆိုတာကိုကျမတို့ကစူးစမ်းခဲ့တယ်။နောက်ပြီးအဲ့လိုခုံရုံးလိုမျိုးပဲဒီစစ်အစိုးရကိုကျမတို့ကအရေးယူနိုင်အောင်ဆိုလို့ရှိရင်လည်းပဲကျမတို့မျိုးသမီးတွေကြီးပဲအဲ့လိုမျိုးစူးစမ်းလို့အောင်မြင်ဖို့ကလမ်းစကားဆိုလို့ရှိရင်နည်းမယ်ဒါနဲ့ကျမဆိုလို့ရှိရင်ကနိုင်ငံတကာနေပြီးတော့လည်းပဲနော်ကုလသမဂ္ဂလူမျိုးရေးကောင်စီကနေပြီးတော့အမှုကိုဒီ NCC ကိုရောက်နိုင်အောင်သူတို့တွေကစုံစမ်းချက်ချင်းကော်မတီတွေကဖတ်ပြီးတော့မှနိုင်ငံတကာကနေပြီးတော့ဘွမ်းမဖန်ကိုပေးနိုင်မယ်ဆိုလို့ရှိရင်ဖြည့်ဆိုးရကိုကျမတို့ကအစ်ခုံရုံးတင်ဖို့အတွက်ဆိုလို့ရှိရင်ဒါအောင်မြင်မယ်လို့ကျမတို့မြင်တယ်
ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့